နိုင်ငံတော်လျှို့ဝှက်ချက်ဥပဒေချိုးဖောက်တယ်ဆိုပြီးထောင်ဒဏ်9နှစ်ချမှတ်ခံထားရတဲ့ရိုက်တာသတင်းတော်2ဦးကိုချွင်းချက်မရှိအ мян ပြန်လွှတ်ပေးဖို့သတင်းလွတ်လပ်ခွင့်ဆိုင်ရာအဖွဲ့တွေနဲ့လူအခွင့်ရေးအဖွဲ့အစုစုပေါင်း50ကျော်ကနိုင်ငံတော်အတိုင်ပင်ပုဂ္ဂိုလ်ဒေါက်ဆန်းစုကြည်တန်းအိတ်ဖွင့်ပေးစာရေးသားတောင်းဆိုလိုက်ကြပါတယ်။ကိုဝါလုံးတို့အမှုကမနေတော့ကအယူခံဝင်ထားပါတယ်။ဒီအကြောင်းကိုဆက်ပြီးတင်ပြချင်တာပါ။သတင်းသမားများကကွယ်စောင့်ရှောက်ရေးအဖွဲ့ CPJ နေစည်းမချသတင်းတော်များအဖွဲ့ RSF စတဲ့သတင်းလွတ်လပ်ခွင့်ဆိုင်ရာအဖွဲ့တွေအပါအဝင် HRW လူအခွင့်ရေးစောင့်ကြည့်အဖွဲ့အပြည်ပြည်ဆိုင်ရာလူငင်းချမ်းသာခွင့် AI အဖွဲ့တို့လိုလူအခွင့်ရေးအဖွဲ့စုစုပေါင်း50ကျော်ကနိုဝင်ဘာ5ရက်နေ့စွဲနဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်တန်းအိတ်ဖွင့်ပေးစာတစ်စောင်ပေးပို့ခဲ့တာပါအဲဒီစာထဲမှာအဓိကတောင်းဆိုတာကရိုက်တာသတင်းတောက်တွေဖြစ်တဲ့ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့နှစ်ဦးကိုထွင်းချက်မရှိအ мян ဆုံးပြန်လွှတ်ပေးဖို့ဖြစ်ပါတယ်ဘာကြောင့်ဒီလိုတောင်းဆိုရတာပါလဲ CBJ အဖွဲ့ရဲ့အာရှရေးရာဒါရိုက်တာစတီဗ်ဘတ်လာကတော့ရိုက်တာသတင်းတောက်တွေဟာပြစ်မှုကျူးလွန်ခဲ့ခြင်းမရှိဘူးလို့ယုံကြည်တာကြောင့်အ мян ပြန်လွှတ်ပေးဖို့တောင်းဆိုရတာဖြစ်ကြောင်းပြောပါတယ
် These two journalists in jail unjustly and that they should be freed immediately they have not committed any crime
ဒီတင်တော့နှုတ်ကိုမတရားထောင်ချခဲ့တာပါသူတို့ဟာပြစ်မှုကျူးလွန်ခဲ့တယ်မဟုတ်တာကြောင့်သူတို့ကိုအ мян ဆုံးပြန်လွှတ်ပေးတယ်ပါတယ်သူတို့သိထားတာကကိုဝါလုံးတို့ရှင်းနေတာတရားရုံးမှာအယူခံဝင်ထားပါတယ်ဒါကနှီးလန့်တစ်ခုပါနောက်တနည်းကတော့ဒေါက်ဆန်းစုကြည်တို့ဆိုရကဒီတင်တော့တွေကိုလူငင်းချမ်းသာခွင့်ပေးလို့ရပါတယ်လူငင်းချမ်းသာဝင်ပြီးလိုက်ရင်တော့သူတို့မိသားစုနဲ့အ мян ဆုံးပြန်ဆုံခွင့်ရနိုင်မှာပါ
HRW အဖွဲ့ရဲ့အာရှရေးရာတာဝန်ခံ Brad Adams ကလည်းဒေါက်ဆန်းစုကြည်အနေနဲ့သတင်းလွတ်လပ်ခွင့်ကိုအတိအမှတ်ပြုလေးစားတဲ့အနေနဲ့ရိုက်တာသတင်းတောက်တွေကိုအ мян ပြန်လွှတ်ပေးဖို့လိုတယ်လို့ဆိုပါတယ
် The two Reuters journalists are not guilty of any crime. They were doing their job as journalists trying to find out information about a mass killing.
ဒီ writer သတင်းတော်နှစ်ဦးဟာရာဇဝတ်မှုကျူးလွန်ခဲ့တယ်မဟုတ်ပါဘူး။သူတို့ဟာသတင်းတော်တွေအနေနဲ့သူ့ပြောင်းလိုက်တက်တဲ့သတင်းကိုရနိုင်ဖို့သူတို့အလုပ်ကိုသူတို့လုပ်ခဲ့ကြတာပါ။ဒေါက်ဆန်းစုကြည်အနေနဲ့သတင်းလွတ်လပ်ခွင့်ကိုအတိအမှန်ပြုတယ်ပါတယ်။သူအတိုက်ခံဘဝမှာလေကသတင်းလွတ်လပ်ခွင့်ရှိရမယ်ဆိုတာကိုပြောဆိုခဲ့သူပါ။ NLD အစိုးရလက်ထက်မှာနိုင်ငံရေးအကျဉ်းသားဆိုတာဆက်မရှိတင်တော့ပါဘူး။ဟိုဝါလုံးနဲ့ကိုကျော်စိုးဦးတို့ကိုအ мян ဆုံးပြန်လွှတ်ပေးဖို့ကျွန်တော်တို့တောင်းဆိုပါတယ
်။ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ကိုပြန်လွှတ်မပေးမချင်းသူတို့အနေနဲ့ဒီရိုက်တာသတင်းတော်နှစ်ဦးအမှုကိစ္စကိုနိုင်ငံတကာကပိုသိလာအောင်လုပ်သွားဖို့နဲ့မြန်မာအစိုးရဘောကုလသမဂ္ဂအပါအဝင်နိုင်ငံတကာရဲ့ဖိအားတွေပိုတိုးလာအောင်လှုံ့ဆော်သွားမယ်လို့ CPJ ရော HRW အဖွဲ့တွေကပါပြောပါတယ်ရိုက်တာသတင်းတော်ကိုဝါလုံးကိုဖမ်းဆီးတာပြီးအမှုရင်ဆိုင်နေရချိန်မှာပဲသူသမီးလေးကိုဖမ်းမြင်ခဲ့တာကြောင့်မိသားစုအ мян ပြန်ဆုံခွင့်ရနိုင်မယ့်အချိန်ကိုမျှော်လင့်နေကြောင်းကိုဝါလုံးရဲ့ဇနီးမတ်ပန်းဤမွန်ကပြောပါတယ်
သူကိုယ်တိုင်လည်းပဲခုချိန်ထိသူ့သမီးနဲ့သူမတွေ့ရသေးဘူး။မွေးပြီးသွားတဲ့ကလေးကအပြင်မှာဖြူသလားမဲသလားဆိုတာသူခုချိန်ထိမသိဘူး။ဓာတ်ပုံတော့ပဲသိနေရတာပေါ့
။နိုင်ငံတော်လျှို့ဝှက်ချက်အဥပဒေချိုးဖောက်မှုဖြစ်မြောက်အောင်လို့ဒရင်တော်ကိုဝါလုံးတို့ကိုအမှုစဉ်ဖမ်းဆီးခဲ့ခြင်းသာဖြစ်တယ်လို့အစိုးရတက်သည်ဒူရဲမှုမိုးရံနိုင်ကတရားခွင်မှာထွက်ဆိုခဲ့ပါတယ်။ရခိုင်မြောက်ပိုင်းဒေသအင်းတင်ရွာမှာမွတ်စလင်တွေကိုလုံခြုံရေးတပ်ဖွဲ့ဝင်တွေကအစုအပြုံလိုက်တပ်ဖြတ်မှုတွေရှိခဲ့ပြီးရိုက်တာသတင်းဌာနကအဲ့ဒီသတင်းကိုဖော်ထုတ်ရေးသားခဲ့တာပါ။နိုင်ငံကဝေဖန်ပြစ်တင်မှုတွေနောက်ပိုင်းမှာတပ်မတော်ကအရေးယူအပြစ်ပေးတာတွေလုပ်ခဲ့ပါတယ်။ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ကိုနိုင်ငံတော်လျှို့ဝှက်ချက်အဥပဒေဖောက်ပြန်မှုနဲ့ကိုလာကြာရုံးတင်စစ်ဆေးခဲ့ပြီးနောက်မြောက်ပိုင်းခရိုင်တရားရုံးကထောင်ဒဏ်9နှစ်ချမှတ်ခဲ့တာဖြစ်ပါတယ်ခင်ဗျာ။